Welcome to the Voice of America in Burmese.
တတရှင်တွေမင်္ဂလာရှိတဲ့မနေ့ကင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စလ18ရက်စနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီမနေ့6ရက်နေ့ကနေ9ရက်ထိတိုက်ရိုက်တင်ဆက်မဲ့အခု VOA မနေ့ကင်းအစီအစဉ်ကိုတော့ကျွန်တော်ညီညာရေးကတင်ဆက်သွားမှာပါဗျာ
မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုတိုက်ရိုက်ကူညီထောက်ပံ့ဖို့ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်ဟိန္ဒူနဲ့တခြားဘာသာဝင်တွေကိုကာကွယ်ဖို့အိန္ဒိယဝန်ကြီးချုပ်ကိုမိုဟာမက်ယူနွတ်ကဂရိပေးလိုက်ပါတယ်။ဂါဇာဖြစ်ရဆဲရစီစဉ်တည်ရက်ကိုစစ်ဆင်ရေးသမားတွေကကြေညာပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရခိုင်တောင်ပိုင်းမှာဒေသခံတွေထိခိုက်သေဆုံးမှုရှိတဲ့သတင်းပေးပို့ချက်နောက်မြန်မာနဲ့နိုင်ငံတကာကသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်သိပ်ပန်းတဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါရမညာအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ
ဂါဇာအပြစ်ရရင်အရင်ကသဘောတူညီထားတဲ့အချက်တွေနဲ့သဘောထားကွဲနေတဲ့အချက်တွေကြားကွာဟမှုကိုဆက်ဆက်ပေးနိုင်မယ့်အဆိုပြုချက်ကိုအစ္စရေးနဲ့ဟာမတ်စ်တို့ကိုတင်ပြခဲ့တယ်လို့ဂျောင်းဝင်ဆောင်ရွက်နေသူတွေကတောက်ကြနေမှာကြေညာပါတယ်ဒီအဆိုပြုချက်ကြောင့်အများဆုံးအကောင့်ထဲပုံနိုင်တော့မှာဖြစ်ကြောင်းလည်းပြောပါတယ်ဂါဇာမှာအဖြစ်ရပြီးဒဇာကန်တွေပြန်ပြီးလှုပ်ပေးရသဘောတူညီချက်ရဖို့အတွက်ဒိုဟာမှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲအပြီးမှာအမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကဂျောင်းဝင်ညှိနှိုင်းပေးနေသူတွေဟာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပြီးသူတို့ဟာတည်တည်ချာချာနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကိုပြင်းပြင်းထန်ထန်လုပ်ခဲ့ကြတာဖြစ်ကြောင်းပြောပါတယ်။ဂျောင်းဝင်ညှိနှိုင်းတဲ့အလုပ်ဖွဲ့ဟာလာမယ့်သတင်းပတ်ထဲမှာနောက်တစ်ချိန်တွေ့ဆုံပြီးအခုအဆိုပြုချက်ကိုဘလို့အကောင့်ထဲပုံမဲဆိုတာအသေးစိတ်ချပြဖို့လှုပ်ဆောင်မှလည်းဖြစ်ပါတယ်။ဂျန်ဝင်နှိမ့်နှိုင်းပေးတဲ့နိုင်ငံတွေရဲ့အစိုးရအရာရှိကြီးတွေဟာလာမယ့်သတင်းပတ်ကုန်လောက်မှာကိုင်ရိုမှာတွေ့ဆုံပြီးဒီသဘောတူညီချက်ကိုအပြီးတက်ကြမှာဖြစ်ပါတယ်။ရုရှားနိုင်ငံ Kars Data မှာဝင်ရောက်တိုက်ခိုက်နေတဲ့ Ukraine တပ်တွေဟာတချို့နေရာတွေမှာနောက်ထပ်မိုင်ဝက်ကနေ2မိုင်လောက်ထိတိုးပြီးထိန်းချုပ်လာနိုင်နေပြီလို့ Ukraine ကြီးတပ်တမှုကြီး Alexandra Syska ကပြောပါတယ်။ဒီဒေသမှာအောက်ကလ6ရက်နေ့ကစပြီးနေဆက်ကြောဖြတ်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးအခုဆို cash data တွင် stream မိုင်450နီးပါးအတွင်းကနေရာပေါင်း82ခုကိုထိန်းချုပ်နိုင်ပြီလို့ Ukraine စစ်တပ်ကပြောပါတယ်။ Russia ဘိုင်နဲ့ထံမှာ Ukraine နေဆက်ကနေ9မိုင်လောက်အခွာမှာရှိတဲ့ Malaya လောက်ကျန်ဒေသမှာတိုက်ခိုက်နေကြောင်းတမ်မူဂျီ Syaski က Ukraine သမ္မတ Volodymyr Zelensky ကိုဗီဒီယိုနဲ့တင်ပြသတင်းပို့ခဲ့တာလည်းဖြစ်ပါတယ်။အကြမ်းဖျင်းပြောင်းရဲ့အစီအစဉ်တိုင်းဆက်လက်ဆောင်ရွက်နေတာဖြစ်ပြီးအချင်းတွေကိုထိန်းချုပ်ထားနိုင်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ဒီဒေသမှာတိုက်ခိုက်မှုကနေနောက်ထပ်အချင်းသားအများအပြားကိုဖမ်းဆီးနိုင်မယ်လို့ညွှန်းလဲရကြောင်းလည်းပြောပါတယ်။အခုရုရှားပိုင်နယ်ထဲဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားတပ်သားရာနဲ့ချီဖမ်းဆီးရမိတာဖြစ်ပြီးအခုလိုဖမ်းဆီးရမိတဲ့အတွက်အချင်းသားလဲလှယ်မှုတွေကိုတိုးပြီးလှုပ်လာနိုင်မယ်လို့ညွှန်းလဲနေကြတာပါ။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာန CDC ကကြောက်ရွံ့ရရှိတဲ့အချက်လက်တွေအရ COVID-19 ရောဂါဟာပြုတ်ကွယ်မသွားဘဲနိုင်ငံတလောမှာဒီရောဂါဖြစ်ပွားမှုတိုးလာနေတာတွေ့ရတယ်လို့ John Hopkins တက္ကသိုလ်ကူးစက်ရောဂါဆရာဆေးပညာရှင်ဒေါက်တာ Amish Ajaja ကပြောပါတယ်ဒီနေ့မှဒီရောဂါတိုးလာတာတွေ့ရပြီး COVID-19 နဲ့အတူနေထိုင်နေကြတယ်လို့လည်းပြောပါတယ်မနေ့ကနွေရာသီနဲ့ဒီနေ့နွေရာသီမှာတွေ့ရတယ်ဒီယောဂါဖြစ်ပွားမှုနှစ်ခုကြာကွာခြားချက်ကတော့ဆေးရုံတွေမှာကိုဗစ်ကိုပြဿနာဖြစ်နေမတတ်မှတ်တော့တာပဲဖြစ်တယ်လို့လည်းပြောပါတယ်။အခုနေရာဒီမှာဒီယောဂါဖြစ်ပွားမှုတိုးလာတဲ့အချက်တွေထဲမှာခီးသွားတာမှုပိုးပြီးများလာတာ၊နှွေပူတန်းရှောင်မှုအိမ်နေနေကြတာနဲ့ဒီပိုးကဆက်ပြီးအသွင်ပြောင်းနေတာတွေပါတယ်လို့ဒီအချက်တွေကလူလူကြာခန္ဓာရဲ့ရှိမှုကိုပိုးပြီးများလာစေတယ်လို့လည်းပြောပါတယ်။ကိုဗစ်ပိုးရှိမရှိစမ်းသပ်မှုတွေကတခါတလေမှပဲတွေ့ရတယ်လို့ဖြစ်တဲ့သူတွေကလည်းအကြောင်းကြားတာမရှိတဲ့အတွက်လူရေအတွက်ဘလို့ကိုဗစ်ဖြစ်နေတယ်ဆိုတာကိုအတိအကျမသိရပဲဖြစ်လာတာပါ။ဒါပေမဲ့ဒိုက်ခွေကန်းစမ်းသပ်မှုလုပ်တဲ့အခါကိုဗစ်ပိုးရှိသူက15ရာခိုင်နှုန်းလောက်ရှိနေပြီးရိုးရိုးဖျားသူက1ရာခိုင်နှုန်းလောက်မရှိပါဘူး။
ဒီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဒါမှမဟုတ် Tycoon 6 Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် Viewing မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပြီးနေပါတယ်ခင
်ဗျ။ Viewing American တန်းကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်။မြန်မာနိုင်ငံမှာ Democracy ဆောင်ရွက်နေသူတွေကိုအမေရိကန်ကတိုက်ရိုက်အထောက်အကူဆက်ပြီးပေးရမှာဖြစ်ကြောင်းဩဂုတ်လ16ရက်နေ့မှာမြန်မာရေးဥဆောင်လှူရှားနေသူတွေနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးဌာနအကြံပေးTom Sullivan နဲ့အမေရိကန်အစိုးရနိုင်ငံတကာထောက်ပံ့ရေးဌာန USAID လက်ထောက်စီမံခန့်ခွဲမှု Michael Schiffer ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အကြံပေး Tom Sullivan နဲ့ USAID က Michael Schiffer ဟာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီပါဝင်မြန်မာဒီမိုကရေစီရဲ့လှုပ်ဆောင်နေသူတွေစစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့KNU, KMUTA ASEAN, KNPP, KNU MUTA TUTE PARTY, CNF CHIN MUTA TAU PHUE RIN NE TWIT SONG KA LA LE PHIT PAR DE. DI PHUE RIN ANE NE MYANMAR NAINGAN MA ALONG SONG POWER NE FEDERAL DEMOCRACY NAINGAN THU RANG PO TWET CHA MAT PI SU PAUN SANG YAN NE LA TWET LE TURO GA GONG PYU CHI CHU KA JA LA BA. SIT KAUN SI YE LOU YET TWE A PYANG LE PHIT LA AU PR RE SET PI PE PO YE JI CHANG AMERICAN NAINGAN CHA YE ATAN PI TOM SULLIVAN GA မြန်မာအဖွဲ့တွေနဲ့သဘောတူခဲ့ကြတာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူတွေနဲ့လူနည်းစုတွေပေါ်တိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာချက်ကားပြောဆိုနေကြတာဖြစ်ပြီးလူတိုင်းကိုကာကွယ်ပေးဖို့လုပ်မယ်လို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတောက်ကြနေမှာအာမခံပြောကြားခဲ့ပါတယ်နိုင်ငံတွင်လူမှုဆန္ဒပြမှုကနေဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ပြီးပြပထွက်ပြေးခေါ်လုံတဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဟိန္ဒူဖျားချောင်းတွေနေတွေစီးပွားရေးလုပ်ငန်းတွေအတိုက်ခိုက်ခံရတာဖြစ်ပြီးကျောင်းဆရာတဦးအသက်ခံရတယ်လို့လူမောင်း45ဦးတည်းမနည်းလဲဒဏ်ရာတွေရခဲ့တာပါဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံဟာအိန္ဒိချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ယဉ်ကျေးမှုအရာရောစီးပွားရေးအရာပါခိုင်မာတဲ့ဆက်နွယ်မှုတွေရှိနေတဲ့အတွက်အခုလိုဟိန္ဒူတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာတာကိုစိုးရိမ်ကြောင်းဝန်ကြီးချုပ်မော်ဒီကအစိုးရကပြောကြားခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရအဖွဲ့ကိုဦးဆောင်တဲ့ငင်းချိုင်းနိုဘယ်ဆုရှင်မိုဟာမက်ယူနစ်ကသူ့ကိုတယ်လီဖုန်းနဲ့ဆက်သွဲပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့ဟိန္ဒူတွေနဲ့လူနည်းစုဝင်တွေအားလုံးကိုဘေးရန်နေရာကင်းအောင်ကာကွယ်စောင့်ရှောက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝန်ကြီးချုပ်မော်ဒီကသူ့ရဲ့ X လူမှုကွန်ရက်မှာရေးပါတယ်ဂျပန်နိုင်ငံအရှေ့ပိုင်းဒေသတစ်လွှာမှာတိုင်ဖုန်းမုန်တိုင်းအမ်ပန်အန်ဒီယားကိုရှောင်ရှားနိုင်မှုအတွက်ဒေသခံထောင်ပေါင်းများစွာကိုဘေးလွတ်ရာရွှေ့ပြောင်းချဖို့တောက်ကြနေမှာဂျပန်အစိုးရကနှိုးဆော်နေပါတယ်။မုန်တိုင်းကြောင့်မီးတွေလည်းပြက်ခဲ့သလိုရာနဲ့ချီတဲ့လင်းခီးစင်တွေလည်းဖျက်သိမ်းထားရတာပါ။တိုင်ဖုန်းအမ်ပန်ဟာအလွန်ပြင်းထန်စွာတိုက်ခတ်မှာဖြစ်ကြောင်း DMA ဂျပန်မိုးလေဝသဌာနကသတိပေးပါတယ်။ဒီမုန်တိုင်းဟာပစိဖိတ်ကမ်းလွန်ပိုင်းမှာရှိနေပြီးဒေသဆန်ရယ်ညက်နေ၄နိုင်ရင်မှာဂျပန်ကျွန်းမာကြီးကိုဝင်ရောက်လာမယ်လို့ခန့်မှန်းပါတယ်။ပြင်းထန်တဲ့အဆင့်ရှိတဲ့မုန်တိုင်းဟာတောက်ကြညက်နေလောက်မှာတိုကျိုမြို့တော်အပါအဝင်ကန်တိုဒေတာအရှိပိုင်းနားထီရောက်လာမယ်လို့လည်းခန့်မှန်းပါတယ်။မုံနဲ့ဟာတနအယုံမှန်130ကျော်နှုန်းနဲ့တိုက်ခတ်မယ်လို့ GMA ကခန့်မှန်းပါတယ်။ဂျပန်အရှိမြောက်ပိုင်းကဖူကူရှိမာခရိုင်မှာတော့ဒေတာကန်3သိန်းကျော်ကိုဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားပါတယ်။အဲ့ဒီဒေတာမှာစနေမနေ့ပိုင်းတစ်လျှောက်လုံးမိုးတိထန်စွာကျော်သွန်းနိုင်တယ်လို့လည်းသတိပေးထားပါတယ်။
စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာအခုကဆက်လို့သတင်းပေးပို့ချက်ဆောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တက်ဆက်သွားပါမယ်အခုတော့အမေရိကန်နိုင်ငံရင်းနဲ့ဆက်ပါမယ်အမေရိကန်ပြည်ထောင်စုအနောက်လေပိုင်းမှာရှိတဲ့ဝင်းကိုဆင်ပြည်နယ်ဟာသမ္မတရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြည်နယ်သုံးခုရဲ့တစ်ခုဖြစ်ပါတယ်မဲဆွယ်စည်းရုံးမှုတွေတိုးလာတဲ့မြတ်ဒီပြည်နယ်မှာဘလို့အချက်တွေကမဲဆန္ဒရှင်တွေကိုမဲပေးဖို့တက်ကြွစီလဲဆိုတာကို Kane Fair သတင်းပေးပို့ထားပါတယ်ကိုငိမ့်ချန်းကတင်ပြပါပါဗျာ
Wisconsin ပြည်နယ်ကစားတောက်ဆိုင်ပိုင်ရှင် Gonzalo Press ကို2018ခုနှစ်တုန်းက VOA ကမေးမြန်းတဲ့အခါသူ့စီးပွားရေးလုပ်ငန်းတွေတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းအခုလိုပြောဦးပါတယ
် Is Malawi thick
ဒါကျွန်တော်ရဲ့ဒီလက်မှတ်ပါပဲ
အကြောင်းကတော့ Taiwan Company Foxconn ကဒီနေရာနဲ့တိတ်မဝေးလာတဲ့နေရာမှာ TV အပြားထုတ်လုပ်မဲ့စက်ရုံအကြီးကြီးတစ်ခုတည်ဆောက်ပြီးအလုတ်သမား13,000လောက်ခန့်ဖို့ရှိခဲ့လို့ပါအဲ့ဒီအလုတ်သမားတွေဟာသူ့ဆိုင်ကိုလာကြမယ်လို့မျှော်လင့်ခဲ့မိတာပါဒါပေမဲ့လည်း press ရဲ့အိမ်မက်တွေ Foxconn ရဲ့အစီအစဉ်တွေကဖြစ်မလာပါဘူးအခု Wisconsin တောင်ပိုင်းက Foxconn စက်ရုံကို လူလျှော့ထားပြီးခန့်ထားတဲ့သူကတထောင်အောက်ပဲရှိပါတယ
်
ဒီဂရီတွေကဘယ်တော့မှဖြစ်မလာပါဘူ
းစားသုံးသူတွေနဲ့အလုပ်များနေတဲ့စားတောက်ဆိုင်စားပရက်စ်ဟာလူမရှိတဲ့ဆိုင်မှာဝန်ထမ်းရှားပါတာငွေကြေးဖောင်းပွားမှုကြောင့်ဇယိတ်တိုးလာတာတွေနဲ့ကြုံနေရပါတယ
်စီးပွားရေးကကျွန်တော်တို့အတွက်တော်တော်လေးမကောင်းတာပါ
I think that the real key
ကျွန်တော်အတင်တော့လူတွေမဲသွားပေးရတဲ့အဓိကအကြောင်းကစရိတ်တွေတက်လာတဲ့ကိစ္စဘယ်လိုဖြေရှင်းရမလဲဆိုတာပါပဲ
Bob Whitkey ဟာ Wisconsin ပြည်နယ် Republican အမတ်တစ်ယောက်ပါသူ့မဲဆန္ဒနယ်က Press ဆိုင်နဲ့ Foxconn ဆက်ယုံနာမှာရှိပါတယ်စီးပွားရေးဟာမဲပေးသူတွေအတွက်ထိတ်တန့်ဦးစားပေးဖြစ်နေတဲ့တစ်ချိန်တည်းမှာပဲဥပဒေပြုအမတ်တွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းစိတ်ပျက်စရာဖြစ်သူမကြာခဏကြားနေရပါတယ်
that we don't work together.
ကျွန်တော်တို့အတူပူးပေါင်းမလုပ်ကြဘူးဆိုတာနှစ်ဖက်စလုံးကကြားနေရတဲ့အသံပါ။အဲ့ဒီအတွက်ဘာအလုပ်မှမဖြစ်ပါဘူး
။ Nick Ramos က Wisconsin ပြည်နယ် Democracy ရေးလှုပ်ရှားမှုအဖွဲ့ကဖြစ်ပြီး Wisconsin ပြည်နယ်မှာအစိုးရကောင်ရရှိရေးပါတီနှစ်ရလုံးပါဝင်တဲ့အဖွဲ့ဖြစ်တယ်လို့သူကပြောပါတယ်။ Wisconsin ပြည်နယ်မှာပြည်နယ်မဲဆန္ဒနယ်ပြောင်းလဲရေးအောင်မြင်အောင်ပါဝင်လှုပ်ဆောင်ခဲ့တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။သူနဲ့စကားပြောကြည့်တဲ့မဲဆန္ဒရှင်တချို့ကတော့American democracy အနာဂတ်ကိုစိုးရိမ်နေလို့ပြောကြပါဗျ
။ My hope is that no matter who ends up taking the oval off.
တမရဘသူပဲဖြစ်ဖြစ်ပါကျွန်တော်မျှော်လင့်တာကလူတွေနဲ့တကယ်ထိတွေ့ဆက်ဆံတဲ့သူဒီမိုကရေစီကိုကာကွယ်တဲ့သူဖြစ်ရုံမကအခြေအနေတွေပိုကောင်းလာအောင်တကယ်ကြိုးစားတဲ့သူဖြစ်တင်ပါတယ
်။ Wisconsin ပြည်နယ်ဟာတခြားပြည်နယ်တွေလိုပဲကွဲပြားနေပြီးဒီပြည်နယ်မှာမဲနိုင်ဖို့ဆိုရင်တော့မဲဆန္ဒရှင်တွေကိုနိုဝင်ဘာမှာမဲလာပေးဖို့ဘလောက်လုံနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေပါတယ
်ဒါကြောင့် Wisconsin ကသူတွေကိုမေးပါမယ်မဲပေးဖို့အဆင်သင့်ဖြစ်ပါပြီလား
လက်တလောကောက်ယူထားတဲ့စစ်တမ်းတွေမှာတော့ Wisconsin ပြည်နယ်မှာဒုသမ္မတ Kamala Harris က Republican သမ္မတဟောင်း Donald Trump ထက်နှာတစ်ဖြားသားနေပါတယ
် A vote for Trump is
Trump ကိုမဲပေးတာက Wisconsin ကိုကယ်တင်ဖို့ပါခမရတို့တိုင်းပြည်ကိုကယ်တင်ဖို့လည်းဖြစ်ပါတယ်
စားတောက်ဆိုင်ပိုင်ရှင် Gonzalo Press ကတော့နိုင်ငံရေးပွဲတွေမတက်သလိုသမရလောင်းတွေနဲ့လည်းမတွေ့ဘူးပါဘူ
း Lifestyle never change
ဘယ်သူဝဲတက်တဲ့လူနေမှုပုံစံဘယ်တော့မှမပြောင်းပါဘူးကျွန်တော်ကတော့တပတ်ခွန်ရက်လုံနေရတဲ့ပုံမှန်တိုင်းပဲအခွန်လဲပုံမှန်ပေးနေရတယ်ခံစား권လည်းဘာမှမရပါဘ
ူး I don't see no benefit
သူဆုံးဖြတ်ချက်ကိုအလွှမ်းမိုးနိုင်ဆုံးကိစ္စကတော
့ Sometimes I bought for
တခါတလေတော့ပြောင်းလဲဖြစ်မဲ့သူကိုကျွန်တော်တော့မဲပေးတာပါပဲ
Wisconsin ပြည်နယ်ကအခြေအနေတွေကိုတင်ဆက်ပေးခဲ့တာပါခင်ဗျာ
အခုတော့စစ်ရေးသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ဗျာရခိုင်တောင်ပိုင်းချင်းဒလီမြို့ပေါ်ကခရီးရန်ဖျားချောင်းတစ်ခုမှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ခရီးရန်ဖုံးတော်ကြီးတပါးပါဝင်စစ်ဘေးဒုက္ခသည်17ဦးသေဆုံးခဲ့တယ်လို့စစ်ရေးနှိဆက်သူတွေတူကပြောပါတယ်ဒီသတင်းဖေးဖို့ချက်ကိုတော့မတ်တင်ခတိုင်ပြောပြပါမယ်ဗျာ
လက်ရှိစစ်ကောင်စီနဲ့အရခတ်တပ်တော် AA ချတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နဲ့ချင်းဒလီမြို့ပေါ်ကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့ခရီးရန်ကြောင်းအတွင်းကိုမနေ့ကညနေပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ခရီးရန်ဖုံးတော်ကြီးတပါအပါအဝင်ဒုက္ခသည်17ဦးသေဆုံးခဲ့တယ်လို့စစ်ရေးနှိဆက်သူတဦးကပြောပါတယ်
။နေ့လေတနားရီမနေ့20ဝန်းကျင်လောက်မှာအဲ့ဒီကျင်းတလီမြို့စေဗန်ယုံနာကနေပြီးအဲ့ဒီခရစ်ယာန်အသံတို့ကြောင်းရှိတယ်ဗျာအဲ့ဒီနားမှာအဲ့ဒီနားမှာကြားတဲ့အခါဒီခရစ်ယာန်အသံအုပ်ဘုန်းတော်ကြီးတပါအပါဝင်အကုန်လုံး7ယောက်လူကြီးလူငယ်မိန်းကလေးအပါဝင်7ယောက်တည်သွားတာအတိအကျအဲ့ဒါတို့ကျွန်တော်အတည်ပြုနိုင်တယ်ပေါ့။တန်ရတဲ့လူတွေကလည်းတော့ရှိတယ်အများကြီးရှိတယ်တန်ရတဲ့လူတွေလည
်းလက်နဲ့ပြစ်ခတ်ခံရတဲ့ခရစ်ယာန်ကျောင်းအတွင်းမှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေထဲမှာတန်တွဲမျိုးကနေထွက်ပြေးလာသူတွေလည်းပါဝင်တယ်လို့လက်နဲ့ကြီးကျောင်းတည်ဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
။တခါလေးနေပြသူတို့ပြစ်လိုက်တာဒီပြောမယ်ဆိုတော့ location တိုင်းမှန်တာပေါ့နော်အဲ့ဒီနေရာကွက်တီကျောင်းကိုကြတာအပေါ်ကနေပြန်တခါလေးကြတာတော့အဲ့ဒီနေကဒီကျင်းကလေးမြို့မှာတပွဲဖြစ်တဲ့အချိန်မှာသူတို့ကအကုန်လုံးအဲ့ကျောင်းမှာဝင်ပြီးစူးနေတာအများစုကတော့ရှင်းလူမျိုးအများစုဖြစ်တယ်။အဲဒီတန်းတန်းရတဲ့လူတွေကဘယ်နေရာလောက်ရှိလဲဆိုတော့စေကျော်စေကျော်ရှိတယ်ဗျာတန်းရတဲ့လူတွေကအကုန်လုံး
ဒီကနေ့မှလည်းကျင်းတလီမြို့အနီးမှာနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။လက်ရှိ AA ထိုးစစ်ဟာကျင်းတလီမြို့အကျော်ဂွားမြို့အနီးကိုရောက်ရှိလာတာကြောင့်စစ်ကောင်စီဘက်ကတော့ဂွားမြို့ပေါ်နဲ့အနီးဝန်းကျင်မှာအင်အားတိုးချဲ့ပြီးတော့ခန့်စစ်ပြင်ဆင်ထားသလိုမြို့ပေါ်ကဆေးရုံတွေဌာနဆိုင်ရာရုံးတွေလည်းပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ ဒါပြင်စစ်ကောင်စီအနေနဲ့ဂွမ်မြို့နယ်ဆက်ဆက်နေတဲ့အီယာဝတီတိုင်ပသိမ်မြို့ပေါ်မှာစီရေးပြင်ဆင်တာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့ပသိမ်ဒေသခံတဦးကပြောပါတယ
်။အဲလောလောဆယ်ပသိမ်အခြေအနေကတော့တိတ်တော့မငြိမ်ဘူးဗျ။ပောက်ကွဲတန်နေလဲကြားရတယ်ပြောတယ်ဒါမဲ့လည်းဘလူကြားဘလူပောက်ကွဲတာဘယ်မှာပောက်ကွဲတာလဲမသိဘူးဗျ။ဟိုလွန်ခဲ့တဲ့ဩဂတ်လဦးပိုင်းလောက်ကတုန်းကတော့ဒီနာတခါနေတန်ကြက်ကကားတွေနဲ့ပသိမ်မျိုးတွေကိုဖြတ်သွားတာတို့ပသိမ်မျိုးဒီမှာတက်ဆွဲထားတာတို့တွေလုံနေတယ်ဗျအဲပြီးတော့ပသိမ်မျိုးကိုလည်းစစ်ပေးရှောင်တွေဝင်လာတာလည်းနည်းနည်းများတယ်အရင်ထက်ဆိုင်ရင်အခုပသိမ်မျိုးကန်တွေကတော့ပုံမှန်ခြေတွေတိုင်းဆိုပေမဲ့လည်းနည်းနည်းကြောက်လန့်နေကြတာပေါ့ဒီဂွားမျိုးကိုတိုက်ပွဲတွေဖြစ်နေပြီဆိုတော့ဒီဂွားနဲ့နည်းနည်းနီးတယ်တာပေါင်းငွေဆောင်ရွှေတောင်ရံဒီဘက်ဒီမှာစစ်တပ်ကတက်ဆွဲပြီးပြင်ဆင်နေတာရှိရဲ့ဗ
ျ။ရခိုင်ပြည်နယ်တောင်ပိုင်းတိုက်ပွဲတွေကတော့ဒီနေ့ထက်ဒီနေ့ပြင်းထန်လာနေသလိုအရက်သားကြီးကြိုက်သိဆုံးမှုတွေလည်းတိုးလာနေတာပါ။ဒါအပြင်တိုက်ပွဲတွေကြောင့်ကွာတောင်ကုတ်တန်တွဲငပလီကဒေသခံတွေဟာတခြားတိုင်းနယ်ပြည်နယ်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာရှိသလိုဒေသတွင်းမှာပဲဘေးကင်းလုံခြုံမဲ့နေရာတွေကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။အရက်သားတွေတည်ဆုံရမှုနဲ့ပတ်သက်လို့တော့ BOA ကတိကျအတည်မပြုနိုင်သေးပါဘူးရှင
်။ခုထိုင်းဘက်ကသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ညာထိုင်းနိုင်ငံချင်းမိုင်မြို့မှာကိုးချိန်မြောက်မဲခေါင်လန်ချန်ပူပေါင်းဆောင်ရွက်မှုနိုင်ငံသားရေးဝန်ကြီးများစီဝေးစတင်နေပြီးတော့မြန်မာဘက်ကတော့စစ်ကောင်စီကိုယ်စားလှယ်ဒုတိယဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေတက်ရောက်နေပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ညာ
။ထိုင်းနိုင်ငံချင်းမိုင်မြို့မှာတော့ကိုးချိန်မြောက်မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်မှုနိုင်ငံသားရေးဝန်ကြီးများအစည်းအဝေးစတင်နေပြီးမြန်မာဘက်ကတော့စစ်ကောင်စီရဲ့ကိုယ်စားလှယ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေတက်ရောက်နေတာပါဒီဆွေးနွေးပွဲမှာတန်ခင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာမြန်မာပြည်ကိုတွားရောက်ခဲ့ပြီးမြမအရေးတွေကိုတွားရောက်ဆွေးနွေးခဲ့ပါတယ်မြမပြည်ကိုတွားရောက်ပြီးမဲခေါင်လန်ချန်အစည်းအဝေးထက်အရေးကြီးတာတွေကိုလုပ်ခဲ့တယ်လို့ယူဆရကြောင်းပြည်မှန်မျိုးကမြမနိုင်ငံရဲ့အကဲခတ်တူလဲဖြစ်ဝိုင်းရင်သတင်းသမားတို့လည်းဖြစ်တဲ့ဦးတိုးစော်လက်ကအခုလိုပြောပြပါတယ
်ကျွန်တော်တော့ဗမာပြည်ကလာတယ်လုံညုံကြီးနေချလာတယ်ဆိုတာတော့ပဲသူတို့မင်းကပြီးတာလေဘာလို့ဝန်ကြီးကဗမာပြည်ကလာပြီးတီးလို့လာတာကို
ဟုတ်ကဲ့
ဆံမဲကောက်ပါလေကောက်မှဖွဲ့ထားပြီးတော့တော်တော်ကြလုံညုံကြီးတင်းပြတ်လာတာပဲသိတယ်ဆိုတော့ပကံမှလောက်တာကျတော့မင်းအောင်မတွေ့ဘူးလေမဲကောက်လန်ချမ်းမဲလေအဲ့ဒါကျတော့မတွေ့ဘူးနဲ့အခုမှကောက်ကငင်ကသွားတယ်သူသွားတဲ့အချိန်ဟာမြောက်ပိုင်းမဟာမိတ်ကြီးဟိုရှမ်းမြောက်နဲ့သူနေစက်ကြီးခင်းကြတဲ့ခင်းဖြစ်တဲ့အဲ့ဒီမှာမတော်လာတော့သိကြလာတော့နည်းနည်းလေး serious အခြေအနေတခုဆိုလာတော့သိကြပါတယ
်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်နိုင်ငံကထောက်ခံပံ့ပိုးသွားမဲ့အကြောင်းနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးရဲ့မြန်မာအရေးအပြေရှားနိုင်အောင်ကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်တွင်းမှာဖြစ်ပျက်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေတွေကြောင့်တရုတ်နိုင်ငံကစိုးရိမ်မှုတွေပိုတိုးလာနေတယ်လို့လည်းဦးတိုးစော်လက်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့မဲခေါင်လန်ချန်ဆွေးနွေးပွဲကတော့ပုံမှန်ဆွေးနွေးပွဲအနေနဲ့သာတက်ရောက်ခဲ့တယ်လို့ယူဆရပြီးမြမအရေးကိုတော့တရုတ်ကအလျင်မြန်ချင့်ကပ်လာတာလို့လည်းဆက်ပြောပြပါတယ်
။ဒီကပို့ပြီးတော့လေဝန်ကြီးလူကိုယ်တိုင်သွားတယ်။ပုံမှန်ပြည်ထဲမှာရှိခဲ့တော့လည်းလန်ချန်မဲခေါင်မဲအဲ့မတိုင်ခင်တော့အဲ့တော့ဘုချုပ်မင်းအောင်တော့ဂမ်တွေ့လောက်ကြခုမှလာတွေ့တယ်ဆိုတော့အဲ့ကျပို့ပြီးတော့လန်ချမ်းမဲခေါင်နဲ့ပို့တဲ့ဟိုပြောစရာတစ်ခုခုရှိတာတော့တွေ့ကြရတယ်လေဆွေးနွေးစရာဆိုးရင်စရာသူတို့တွေအနေနဲ့သိကြည့်ကမှတ်သိတာတော့ဗောနော်နိုင်ငံရေးဆွတ်ဖတ်မှုလို့ပါလို့ပြောသွားတယ်လောလောဆယ်ရှိတာတယောက်လိုပဲပြောသွားတာ
ဟုတ်ကဲ့
ဆိုဆွတ်ဆဲသွားတဲ့မိကွန်းနဲ့ပြောသွားတာဟု
တ်ဟုတ်ကဲ့
ပြီးတော့ဆန္ဒပြပွဲတွေလုပ်တယ်အရင်တိုက်ဆိုင်မှုတွေတော့မဟုတ်ဘူးကျွန်တော်ထင်တယ်အဲ့ဒီအပေါ်မှာဆိုးရိမ်မှုတွေလည်းရှိပုံရတယ်တရုတ်ကတေယုကတော့အကျိုးစီးပွားပေါ်မူတည်ပြီးလောက်တာပဲလေ
။ဟုတ်ကဲ့
ဒီပြင်သူရဲ့အကျိုးစီးပွားဒီလက်ထဲမှာလည်းဟိုဒီမှာ PDF ကလည်းသူရဲ့စက်ရုံနဲ့စိမ့်လာနိုင်တယ်ဒီလက်ပြပါသွားလိုက်။နေကျစက်ရုံပါသွားလိုက်။သူ့တဲ့ဆိုးရိမ်စရာတွေပိုများလာတာပေါ့နော်။အဓိကတော့သူကဒီချိတ်ကမှုတွေအားလုံးကတော့ဟိုသူ့ရဲ့တေယုအစီအကျိုးစီးပွားဆိုတာကိုပိုအောင်ပြုပြီးတော့ချိတ်ကနေတာပါဗျ။အဲ့တော့ဒီမှာဘလောက်ပဲလုံးလုံးဗမာပြည်နဲ့တရားမှုကတော့ဒီရှိမှာမဟုတ်ဘူး။ဘာသူပြောခဲ့ပြီးဒီဟိုဒီချိန်မိုက်မှာလောက်လဲပွဲရတော့
ဟုတ်ကဲ့
ဒီမှာလာတဲ့အရာရှိရလေအစင်းကြီးအရာရှိတွေရှိမှမသိဘူးအရေးတွေ့နေကြလန်ဆန်မဲကောင်ကောမဒီတွေကအစင်းကြီးအရာရှိလောက်ပဲဖြစ်နေတယ်တကယ်ကသူကလည်းသွားပြီးတော့အရေးကြီးရတယ်သူတွေ့ပြီးတော့သူညိနိုင်ဆွေးနွေးကြပြီလို့ပဲပြောရမှာပေါ့နော်ပုံမှန်တော့သူအကျိုးစီးပွားဥတည်ပြီးတော့ပြောနေတာပါပဲ
မဲခေါင်လန်ချန်းဆွေးနွေးပွဲကိုလာရင်မြန်မာပြည်ကိုလာရောက်သွားခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဟာစစ်ကောင်စီအကြီးအကဲနဲ့ရောဘူချုပ်ကြီးမင်းအောင်လှိုင်ကိုထိတ်ချုပ်နိုင်မယ်လို့ယူဆရတဲ့ဘူချုပ်မူကြီးဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံသွားခဲ့တာပါစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ရှမ်းပြည်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုတရုတ်နိုင်ငံကစန့်ကျင်ကြောင်းတရုတ်နိုင်ငံသားရဲ့ဝင်ကြီးကပြောဆိုခဲ့တယ်ဆိုပြီးဖော်ပြခဲ့ပါတယ်မြန်မာနိုင်ငံအတွင်းပဋိပက္ခတွေအဆုံးသက်ရေးတည်ငြိမ်အောင်ထိန်းသိမ်းပြီးလုံခြုံမှုရှိဖို့နဲ့ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုစန့်ကျင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုအပြေရှာနိုင်ဖို့တရုတ်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်ဖို့လိုတယ်လို့လည်းဝင်ကြီးဝန်ကြီးကမဲခေါင်လန်ချန်းအစည်းအဝေးကိုလာရင်းနဲ့ချင်းမိုင်မြို့မှာပြောဆိုသွားတာပါမြန်မာနိုင်ငံရဲ့အာဆီယံအဖွဲ့ကြီးကချက်မှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်နိုင်ဖို့နဲ့အာဆီယံရဲ့နိလန့်နဲ့အညီဖြေရှာနိုင်ရေးကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကမဲခေါင်လန်ချန်းအစည်းအဝေးကိုလာရင်းနဲ့သတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံတည်ငြိမ်ရေးပြန်လည်သစ်မြတ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အဖွဲ့အစည်းအလုံးကအပြုသဘောဆောင်လှုပ်ဆောင်ကြဖို့မျှော်လင့်တဲ့အကြောင်းကိုလည်းဝန်ကြီးဝန်ကြီးကပြောဆိုသွားခဲ့ပါတယ်ရှင်။
ခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံရဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်အောင်ပါဗျာ။ဥကျော်စန်သားကမူရင်းအသုံးနှုံးနဲ့မူရင်းအဘော်အတိုင်းထုတ်နှုတ်ပြောပြထားပါတယ်
။ဟုတ်ကဲ့။ဂရုပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဖြစ်ရပ်ကိုကြည့်ပြီးမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုအိန္ဒိယဘယ်လိုပြန်ပြင်သင့်သလဲ။မြန်မာဒေါ်လာရေးအောင်ပွဲအလားလား။မြန်မာဟာတရုတ်ရဲ့ဩဇာကနိုင်ငံဖြစ်နေပလားဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲ့ဒီကမှပထမဦးကပြောပြလို့ရတဲ့အကြောင်းအရာကတော့India needs to reassess its strategies in Myanmar by learning from the experiences in Bangladesh. India ha Bangladesh နိုင်ငံရဲ့အတွေ့အကြုံကိုအခြေခံပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့မဟာဗျူဟာကိုပြောင်းလဲသင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ moderndiplomacy.com မှာရရှိကဆိုင်တဲ့အသုံးသချက်ပဲဖြစ်ပါတယ်။ Bangladesh မှာကျောင်းသားတွေဥဆောင်တဲ့ကံကွယ်ဆန္ဒပြမှုကိုထိမှန်နိုင်တဲ့အတွက်ဝင်းရှိုးဆိတ်ခါစညာနှုတ်ခက်ပြီးအိန္ဒိယမှာလာခလုံးရတယ်ဆနာပြသူတွေနဲ့ရဲရီအစူရလူလားသူတွေပဋိပက္ခကြောင့်သေဆွမ်းသူပေါင်း300ကျော်ရှိခဲ့တယ်ဆိတ်ခါစညာရဲ့အဝါမီလိကအစူရလက်ထက်မှာအကြံဖက်မှုနှင်းနေတာအိန္ဒိယအပေါ်ရင်းညှိတဲ့သဘောထားရှိတာအိန္ဒိယရဲ့အရှင်းမြောက်ဒေသဖွံ့ဖြိုးရေးအတွက်အဓိကကြတာတွေကြောင့်အိန္ဒိယအစုကိုအနာဆက်လက်တည်မြဲစေခဲ့ခြင်းတဲ့ဘင်္ဂလားဒေ့ရှ်မှာရှေ့ဆက်ဘယ်လိုအစူရတက်လာလားအိန္ဒိယနဲ့ဆက်ဆံရေး neutral ဘယ်သိမရှိဘူးဘင်္ဂလားဒေ့ရှ်အတိုက်ခံပါတီတွေဟာအိန္ဒိယဘောအသိအမြင်မကြည့်ကြဘူးအိန္ဒိယဟာသူ့အချိုးအတွက်ဘင်္ဂလားဒေ့ရှ်ပြည်တွင်းနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်တဲ့လူမြင်ရပါသလားဒီချင်းနေဟာအိန္ဒိယအတွက်သင်ခန်းစာဖြစ်တယ်အိန္ဒိယနိုင်ငံရေးမှာဒီမိုကရေစီချင်းချောက်ခံရတဲ့အချိန်အနာလက်ရှိခေါင်းဆောင်မှုကိုပဲအယုံမဆိုင်သင့်ဘူးဒီချင်းကိုသင်ခန်းစာယူပြီးမြန်မာနိုင်ငံအပေါ်မဟာဗျူဟာနဲ့စန်တမန်ဆက်ဆံရေးသုံးသပ်မှုကိုပြန်လည်ညှိနှိုင်းသင့်ပြီလို့ဆိုပါတယ်မြန်မာပြည်တွင်းစစ်မှားလက်နက်ကင်တော်လှန်ရေးအင်အားစုတွေဟာနယ်မြေတွေစီးစီးသာသာပုံမိုသိမ့်ပိုက်လာနိုင်တယ်အမေရိကန်ဒေါ်လာသန်းပေါင်း900ဘူးလောက်ရင်းနှီးထားတဲ့အိန္ဒိယနိုင်ငံရဲ့ကြေတံဘက်ဆောင်စီမံကိန်းဟာလုံးဝရဆိုင်နေတယ်ဒီစီမံကိန်းဟာအိန္ဒိယရဲ့ Act East Policy လို့ခေါ်တဲ့အစီအပတ်မှာလှုပ်ရှားရမယ်ဆိုတဲ့မူဝါဒရဲ့အဓိကအစီအပိုင်းတစ်ခုဖြစ်ပြီးစစ်ကောင်စီကလက်လွတ်ထားပြီဖြစ်တယ်ဒီစီမံကိန်းပါဝင်နေရအများအပြားကိုစိမ့်ပိုက်ထားတဲ့ AA ခေါ်အရခတ်တက်တော်စီဒီနှစ် February 29မှာပဲအိန္ဒိယနိုင်ငံအထက်လွှတ်တော်အမတ်ချက်ကိုဆွေးနွေးဆွေးနွေးစေခဲ့ပြီးဖြစ်တယ်။ AA ကအံပွဲတွေရရှိထားပေမဲ့ Non-State Actor နိုင်ငံတော်အစိမ်းမဟုတ်တဲ့အဖွဲ့အစည်းတစ်ခုသာဖြစ်နေတဲ့အတွက်ကယ်တမ်းဘက်ဆောင်စီမံကိန်းရဲ့ Legal Status တည်ဝင်ရည်တည်မှုဟာမရေမရမသေးချာဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးကြတဲ့အိန္ဒိယဟာစစ်ကောင်စီနဲ့ပဲဆက်ဆံရေးကိုအဓိကထားကင်ဆယ်လာခဲ့တာဖြစ်တဲ့ Energy ပါဝင်ဒေါ်လာရေးအဖွဲ့တွေနဲ့ဖြူဝဲဆက်ဆံမှုတွေစီးခဲ့ပေမဲ့ပုံမှန်ဆက်ဆံရေးမရှိခဲ့သလိုဒီဆက်ဆံမှုတွေကိုလည်းအခိုင်အမာမလုပ်ခဲ့ဘူး Energy သမ္မတရုံးပြောခွင့်ရကတော့အိန္ဒိယနိုင်ငံ website media တခုနဲ့ interview လုပ်တဲ့နေရာမှာအိန္ဒိယဒီစစ်ကောင်စီနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့လိုပြီးအန်ယူဂျီနဲ့တေဝန်ဆက်ဆံရေးကိုစဉ်းစားဖို့လိုအပ်ပြီးလို့အကြံပေးခဲ့ပါတယ်တဲ့ဖက်မှာတော့တေဟုတ်ဟာဆိုလို့ရှိရင်သူရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံရေးမှာနှီးမျိုးစုံစံတမန်မဟာဗျူဟာကိုကျင့်သုံးနေတယ်အဲတချိန်တည်းမှာပဲအိန္ဒိယပလယ်တောင်အာရှနိုင်ငံတွေနီပေါ်မော်ဒိုက်စရီလင်္ကာစတာတွေလည်းအကုန်တရုတ်တွေဖြစ်နေကြပြီး
စိတ်ခါစနာအလွန်ဘင်္ဂလားဒေ့ရှ်ဟာလည်းပဲတရုတ်နိုင်ငံဘက်ကိုပုံမရင်းညံ့သွားဖို့ရှိတယ်လို့ဆမ်မာရှင်ရှီကဆိုင်နေရဲ့သုံးစားချက်ကိုဥစွာတင်ပြလိုက်ရပါတယ်ခင်ဗျာ
လူဆက်လက်ပြောပြလို့ရတဲ့အကြောင်းအရာကတော့မြန်မာ opposition continues to make significant gains will this be the turning point မြန်မာဒေါ်လာရေးဟာအောင်ပွဲရဲ့ဇက်တိုက်ရနေတယ်ဒါဟာအချို့ကွေးတခုလားဆိုတဲ့ consonant scroll in မှာ Adam Simpson ရဲ့သုံးစားချက်ပဲဖြစ်ပါတယ်ခင်ဗျာ
အစီအမံတွင်စစ်ထနာချက်ကိုလှလှဆွဆွလိုက်ရတာဟာမြန်မာစစ်ကောင်စီဖို့သမိုင်းတွင်မဲ့ဆက်ရစရာကြီးတစ်ခုဖြစ်တယ်။ဒါပေမဲ့ဒါဟာအချို့အကွင့်တစ်ခုဖြစ်လာနိုင်သလား။တွန်လိုင်းအင်အားစုတွေအံပွဲကြီးတွေဇက်တိုက်ရရှိနေပေမဲ့ပြည်တွင်းစစ်ရဲ့စပင်းကံကိုမမြင်ရသေးဘူး။အပေးယူလို့ရှိနိုင်မှုတစုံတရာလုံလာမယ်ဆိုရင်တော့တွန်လိုင်းအင်အားစုတွေဘက်ကလွန်စွာအေးတန်နိုင်တဲ့အခြေအနေကိုတော့ရရှိနေပြီဖြစ်တယ်လို့ဆမိုင်းစင်ကဆိုထားပါတယ်။ဒီကရဒေသတွင်မတင်ကျင်မှုတွေအပေါ်ပူပြီးစိုးရင်လာသလိုစစ်ကောင်စီအပေါ်မှာလည်းစိတ်မရှိနိုင်ဖြစ်လာနေပြီးနှစ်ဖက်ခွကစားနေတဲ့တရုတ်ရဲ့ဩဇာကြီးမားတာဟာဖေးကြတယ်မဲ့ဒီပြပြောရခက်တယ်တစ်ဖက်အကြအပြစ်ခတ်ရဆဲအောင်သူကလှုပ်ဆောင်တယ်ဒါပေမဲ့ဆက်တိုက်နေရတာကိုတွေ့ရတယ်တရုတ်ထိုင်းတို့နဲ့ထိစပ်နေတဲ့မြန်မာနယ်စပ်ဟာမြေရန်အထင်းကိုမဲ့ဘိန်းမူရီစေလမ်ဂူဇာလင်းလဲမှုတဘာဝအရင်မြေထွေမှုစာရတွေကိုလှုပ်ဆောင်နေတဲ့ဒီဇတ်တစ်ခုဖြစ်တယ်။လက်နက်ကိုင်းတောင်းကျန်းသူအစုတွေရောစစ်တပ်နဲ့သူတို့ရဲ့ခရိုနီတွေပါဒီနေရာမှာအကျိုးအမြတ်တွေရရှိနေကြတဲ့သူတို့နဲ့တရုတ်အကြရှုပ်ထွေးတဲ့ဆက်ဆံမှုလည်းရှိနေတယ်လို့ဆိုပါတယ်။ဒီထက်အရှမ်းပြည်နယ်မှာနယ်မြေနှစ်ခုပိုင်ဆိုင်ထားတဲ့ UWSA ဝတ်တပ်ဖွဲ့ဟာတရုတ်ရဲ့အကူအညီရထားတာဖြစ်တယ်။လက်ရှိဒီနယ်မှာမိတ်တွေတိုက်တော့စစ်ကောင်စီရော MNDAA နှစ်ဖက်လုံးမှာငါတို့ကြားနေပါတယ်ဆိုပြီးတော့လာရှုကို UWSC ကဝင်လာခဲ့တယ်။မြန်မာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဟာတရုတ်ရဲ့ရုပ်သေးတမမုတ်နယ်ယုတ်တွေမဟုတ်သလိုအတော်လေးလွတ်လွတ်လပ်လပ်ရပ်တည်နေရတယ်လို့ဆိုရမှာဖြစ်သည့်တိုင်မကြသေးမီက UWSC ရဲ့လွတ်ကွက်ဟာဆက်မြောက်မှာစစ်ကောင်စီရဲ့စွန့်ရီကိုအယုံကြည်မရှိတော့တဲ့တရုတ်ကသူ့ရဲ့တဆင့်ကန်လူမျိုးစုစစ်တပ်ကိုတပ်ဖြန့်ချထားလာနေပေါ်ရှိတယ်လို့ဆမရှင်ကဖော်ပြထားပါတယ်။မကြသင့်ပြီကဘုဒ္ဓမူရေးမြောင်းလံကယာယီသမရတာဝန်ကိုလည်းရယူတယ်။ဘေးပေါ်စစ်တမ်းကိုလည်းပဲ6လတွန်းမြင့်တယ်။ရွေးကောက်ပွဲလုပ်ဖြစ်မယ်လို့လည်းပြောတယ်။ဒါပေမဲ့လူလက်မြတ်တာတဲ့ရွေးကောက်ပွဲတော့ဘယ်လို့မှဖြစ်လာမှာမဟုတ်ဘူး။မုတ်သုံးရာကြီးဟာတောင်ပိုင်းမြေပြင်ကနေမြောက်ဖက်နယ်စပ်ကွန်မြူနစ်ယူရီလီယာလာရနဲ့အမျှအတိုက်ခံတပ်ဖွဲ့တွေကအောင်ပွဲခံပြီးဆမ်ဘက်မှာပူခိုင်မှနေရာရလာလိမ့်မယ်။ဒီပြည်ပြဟာကိုစစ်စအဖြစ်ဆက်လို့ရထိုင်ကြလဲလုံးဝမရှိဘူးစေကောင်းဆောင်ပိုင်းနဲ့မင်းအောင်ထိုင်တို့လည်းလုံးဝမလှုပ်မရှားနိုင်တော့တဲ့အခြေအနေမရောက်သမျှအဆုံးပေးမှာမဟုတ်ဘူးသူတို့အတွက်ဆုံးရှုံးစရာတွေကများလွန်းနေတယ်အဒီအချိန်မှာမြန်မာနိုင်ငံထာဝရညီညာရေးရရှိနိုင်ဖို့အတွက်နိုင်ငံတကာအစိုင်းဝိုင်းအနေနဲ့ဒီမိုကရေစီအင်အားစုတွေကိုစစ်ရေးတန်တမာရေးဆန္ဒမှုအထောက်အထားစတာတွေအတတ်နိုင်ဆုံးအကူအညီပေးရမှာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုထားပါတယ်ခင်ဗျာ
ခုနောက်ဆုံးပြောပြရတဲ့အကြောင်းအရာကတော့ post coup Myanmar has not turned into a Chinese vassal state and as they be မြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့ဩဇာကနိုင်ငံတစ်ခုမဖြစ်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post ကသုံးသပ်ချက်တစ်ခုပဲဖြစ်ပါတယ်။ဆောင်းပါးရှင်တွေကတော့ Andrea Pastrin and David Wagner တို့ပဲဖြစ်ပါခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးတဲ့နောက်အထူးကြံဖြစ်သွားမယ်ဒါမှမဟုတ်တရုတ်ရဲ့လောင်ကြီးအောက်မှာမိခိုရက်တီရလိမ့်မယ်လို့အများအပြားခန့်မှန်းထားကြပေမဲ့အခုအချိန်ထိဒီခန့်မှန်းချက်တွေဟာမှားယွင်းနေတယ်လို့ဆိုပါတယ်ဆီအနာသိန်းနာဟာနိုင်ငံသားဆက်ဆံရေးကိုအကြီးအကျယ်ထိခိုက်ပျက်ပြားစေတဲ့2017က2021အထိစီလာခဲ့တဲ့အမေရိကန်ဥရောပသမ္မတကရုဏာပုံမှန်ဆက်ဆံရေးပျက်ပြားသွားတယ်အာဆီယံအတွင်းအကွက်အပြဲတွေဖြစ်နေခဲ့တယ်သဘောကွယ်လွဲသူရဲ့ဆက်စပ်နှိက္ခတ်တဲ့အတွက်နိုင်ငံရေးအရအပေခံဖြစ်နေကြရတယ်။ဒါပေမဲ့အိန္ဒိယနဲ့ဂျပန်တို့ဟာပိတ်ဆို့တန်ခတ်တဲ့အနောက်နိုင်ငံအုပ်စုတွေနဲ့မတူဘဲရပ်တည်တဲ့အတွက်အနာသိမ့်ပြီးမြန်မာနိုင်ငံဟာလုံလုံလရလရအထီးကျန်အပေခံဖြစ်ခဲ့ရတယ်လို့ပြောနိုင်ဘူး။တစ်ဖက်မှာလည်းမြန်မာဟာတရုတ်လက်အောက်ခံပြည်ပြည်ပြင်းပြင်းဖြစ်မလာဘူး။နိုင်ငံဆက်ဆံရေးမှာစံတရားတွေမယုံကြည်မှုတွေပုံမှန်များပြလာတယ်လို့တော့ပြောနိုင်မဲ့သဘောရှိတယ်။တေဟာနောက်ကပတ်တဲ့ဒီပလိုမစီကိုကျင့်သုံးပြီးမြန်မာဒီမိုကရေစီအုပ်စုတွေနဲ့လည်းသတိထားဆက်ဆံနေတယ်လို့စစ်ကောင်စီကယူဆတယ်။မြန်မာသဘာဝအရင်းအမြစ်တွေပေါ်ဆက်လက်ကောင်းမှုဖြစ်နေတဲ့ ခေတ်ကိုလိုနီအယူဆရှိသူတို့လည်းတေဥပေါ်မြန်မာစစ်ကောင်စီကသဘောထားစရာဖြစ်နေပါတယ်တဲ့တေဥကလည်းသူတို့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်တာပြည်တွင်းစစ်အချိန်ရောပါအောင်မလုပ်နိုင်တာအထူးသဖြင့်တေဥနယ်စပ်ဒေသတည်ငြိမ်အောင်မဆောင်ရွက်နိုင်တာတွေကြောင့်စစ်ကောင်စီဘက်မတည်မနှက်မှုတွေပုံမများပြားလှန်ရှိတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီဟာအစင်းလာဒက်မလိုက်နိုင်ငံသားရွာရကိုကျင့်သုံးပြီးအပေခံမဖြစ်အောင်ကြိုးစားရည်တည်နေတယ်။ရုရှားနဲ့ဆက်ဆံရေးလောလောဆယ်မှာအဖိတ်အဆင်ပြေနေတယ်။ရုရှားဟာတရုတ်အစားမြန်မာနိုင်ငံရဲ့အဓိကကာကွယ်ရေးမိတ်ဖက်ဖြစ်လာခဲ့တယ်။တရုတ်နဲ့ရင်းနှီးမှုကိုကြော်တက်သွားတယ်။အိန္ဒိယနဲ့ဂျပန်တို့ကလည်းမဟာတရုတ်အော်ဇာခံဖြစ်သွားမှဆိုလို့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံကြတယ်။2021 2022မှာအိန္ဒိယမြန်မာနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုဟာအမေရိကန်ဒေါ်လာ2ဘီလီယံနီးပါးရှိလာပြီး2016ကစကြည့်မယ်ဆိုရင်အဆင့်မြင့်ဆုံးဖြစ်သွားခဲ့တယ်။အပြည်ရဲ့ယင်းထိမြုံနံနေတဲ့ဂျပန်ကုမ္ပဏီ90ရာခိုင်နှုန်းကလည်းဆက်လက်မြုပ်နှံဖို့ဒါမှမဟုတ်လုပ်ငန်းတူဆဲဖို့လှုပ်လာခဲ့ကြတယ်လို့ဆိုပါတယ်။တရုတ်နဲ့ဆက်ဆံရေးကြတော့မြန်မာချင်းကမှုဟာနာခံခြင်းနဲ့အခံခြင်းကိုသတိထားပုံစံထားတဲ့ချင်းကမှုattentive mixture of deference and defiance ဖြစ်တယ်လို့ဆိုထားပါတယ်တုံးနဲ့ဆက်ဆံရမရှိမဖြစ်အရေးကြီးအောင်မြန်မာစစ်တပ်ကစီးတယ်အထုပ်ပြောရင်တော့စစ်ကောင်စီရဲ့နိုင်ငံခြားရေးဝါရဟာ2021အနာသိမ့်ပြီးချင်းကတိုင်ဆက်လက်တည်ရှိနေတဲ့သူတို့ရဲ့လွတ်လွတ်လပ်လပ်လူပိုင်ခွင့်နဲ့ကိုယ့်ကျင်မာကိုယ်ဖန်တီးခွင့်ကိုအဓိကထားရအောင်ဆက်လက်ပြသနေလို့မှဖြစ်တယ်လို့ဆောင်းပါးစင်ကသုံးသပ်ထားတာဖြစ်ပါတယ်ခင်ဗျာကူဒဝတ်ကတော့လှပဲဖြစ်ပါတယ်နောက်တော့မှဘယ်လိုများသုံးသလာကြအောင်မလဲဆိုတာကျွန်တော်စောင့်မျှော်လာကြပါရဲ့အားလုံးကိုကျေးဇူးတင်ပါခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ไลโทมีเตอร์เนี่ยพันอยู่หน้าสินจริงๆเนี่ยส่วนเนาะ VOA Radio ญาวายซีซั่นကို Radio เนี่ยพันอยู่หน้าสินနိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio ซีซั่นကိုည9:00 นကနေ 10:00 นအထိไลโทมีเตอร์32 kHz 9303ညနဲ့9383ညไลโทมีเตอร์51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးไลโทมีเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ရှင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA ရဲ့စတင်နေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီမျိုးသမီးကဏ္ဍနဲ့စပါမယ်ဒီတစ်ပတ်မှာတော့ American သမရဟောင်း Jimmy Carter ရဲ့ဇနီးသမရကရောဟောင်း Rosalynn Carter အကြောင်းတင်ဆက်ထားပါတယ်သူကမနေ့နိုဝင်ဘာလကကွယ်လွန်ခဲ့ပါပြီဒါပေမဲ့သူဟာမြမအရေးပါဝင်ကမ္ဘာတဝန်းဒီမိုကရေစီလူ့ခွင့်မျိုးသမီးခွင့်ရေးနဲ့လူသားအကျိုးပြုလုပ်ငန်းများစွာကိုဥဆောင်လှုပ်ဆောင်ခဲ့သူဖြစ်လို့သူအကြောင်းအမှတ်တရပြောပြစရာတွေအများကြီးရှိနေပါတယ်မက်ခင်ဖြူထွေးရဲ့စူးစီးတင်ပြထားပါတယ်ဗျာ
ဟောင်းဂျမီကာတာလက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမရဂရိုလည်းဖြစ်သမရကာတာရဲ့အနည်းဆုံးအကြံပေးလည်းဖြစ်တဲ့ရူစလင်ကာတာဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွင်အကူအညီလိုအပ်သူအလုံးအတွဲကျမကြီးစောင့်ရှောက်မှုတွေရရှိအောင်အထူးသဖြင့်စိတ်ကျမကြီးဆန်ရအကူအညီတွေရအောင်ရှေ့ရန်ကဥဆောင်ဥရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွဲတန်းတူအခွင့်ရေးနဲ့ခွင့်လန်းတွေရရှိအောင်ဥဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတစ်ယောက်ပါလို့သမရဂရောဂျီဘိုင်ဒန်ကပြောပါရယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်ပါပဲ။သမရဘိုင်ဒန်နဲ့သမရဂရောဂျီဘိုင်ဒန်တို့ကပူးတွဲကြေညာချက်ထုတ်ပြန်တာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါရယ်။အမေရိကန်ပြည်တော်စုမှာဂျေးမ်စ်ရော်နီအားလျက်ဆဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလျက်ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါ ကာတာမိသားစုအတွက်ဝိုင်းဝန်းမြေတာပို့တာကြဖို့လေသမရကရောဂျီဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မှာအမေရိကန်စစ်မှုထမ်းအနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to lead this off with a sad announcement our former first lady Rosalynn Carter has just passed
and one is ya တရင်နဲ့စရတာစိတ်တော့မကောင်းပါဘူးတမရကရောဟောင်းရိုစလင်းကရောကွယ်လွန်သွားပါပြီသူဟာစိတ်ချမ်းမာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေအပြင်အမျိုးသမီးအခွင့်အရေးကြိုးပမ်းမှုတွေအတွက်ထင်ရှားသူတူဖြစ်ပါတယ်အခုလိုအားလိုက်ရကာလဆူတောင်းပွဲတွေမှာကာတာမီတာစုအတွက်ဝိုင်းဝန်းမြတ်တာပို့သားကြဖို့မျှော်လင့်ပါတယ
်ရိုစလင်းကာတာဟာတိုင်းပြည်အတွက်လင်းစားဂုဏ်ယူစရာရှေ့ဆောင်လမ်းပြချန်ပီယံအမျိုးသမီးတူဖြစ်ပါတယ်လို့သမရဂရိုဟောင်းမီရှဲအိုဘားမားကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမရဂရိုဟောင်းလော်ရာဘုရှ်ကလည်း Mrs. Carter ဟာဂုဏ်သိက္ခာပြေဝတဲ့စိတ်ထက်ကြန့်ခိုင်သူလေးစားအတူတူစရာအမျိုးသမီးတူပါလို့ချီးကျူးပြောဆိုပါရယ် Mrs. Carter ဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျန်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လူအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမမတ်ဥဆောင်လှုပ်ဆော်ခဲ့သူဖြစ်ပါတယ်။သူ့ရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုအတိုင်းဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်။ဒါဟာတိုင်းပြည်အတွက် Mrs. Carter ခြံရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမရဟောင်း Bush ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ Carter Center အကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ John Hartman ကလည်းMrs. Carter ဟာအားလုံးအတွက်လေးစားအတူတူစရာကောင်းသူလို့ကုလို့ပြောပါတယ
် Mrs. Carter led by example. She rarely asked anyone to do
Mrs. Carter ဟာဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါသူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှုပ်ခိုင်းခဲ့ပါတယ်လူတိုင်းကိုဂုဏ်သိက္ခာရှိရှိလေးလေးစားစားဆက်ဆံတတ်ပြီးတော့ဟိတ်ဟတ်မထားတဲ့သူပါလူတွေအတိမတ်ပြုခောင်းအောင်ကိုယ့်ကိုယ်ကိုအမွှန်းတင်တာမျိုးဘယ်တော့မှမလုပ်ပါဘူးသူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေပါပ
ါ Mrs. Carter ဟာသူ့မတိုင်ခင်တခြားသောသမ္မတဂရော်တွေနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမ္မတနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမ္မတ Carter ရဲ့အနီးကပ်အကြံပေးလုပ်ခဲ့တာပါသမ္မတကိုယ်စားနိုင်ငံခြားခီးစဉ်တွေသွားရောက်ခဲ့တယ်လို့သမ္မတ Carter လက်ထက်နိုင်ငံခြားရေးမူဝါဒလူ့ခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်သမ္မတ Carter ကလည်းရုစလင်းဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုဝါလဲဖြစ်ပါတယ်ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လဲဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ် Mrs. Carter ကိုတချို့ကပူရဲသမရလို့တော့အချင်းချင်းကြားမှာပြောဆိုခဲ့ကြတာရှိတယ်လို့သူဟာသမရ Carter ချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအတိမတ်ပြုပြောဆိုခဲ့ကြပူပါတယ်သမရကာတာနဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့ Mrs. Carter ကိုတော့ဝေဖန်မှုသိမရှိတဲ့အထိလေးစားအတိမတ်ပြုခံခဲ့ရတာဖြစ်ပါတယ်။သမရကာတာအစိုးရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေအများအပြားကြုံနေရချိန်မှာ Mrs. Carter ဟာခင်မွန်းဖြစ်သူသမရကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူ့ခွင့်ရေးပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူခွေကြီးချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုရာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရင်းနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုရာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာတာအစိုးရတပ်တန်းအတွင်းလူခွေကြီးနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလဲကာတာစနီးမောင်နိုင်ဟာကမ္ဘာတဝန်းလူခွေကြီးနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့လန်းကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်။1982ခုနှစ်မှာကာတာစင်တာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း80ကျော်မှာလူခွေချူးဖောက်ခံရသူတွေဘက်ကရပ်တည်ပြီးအာဏာရှင်အစိုးရတွေကိုဖိအားပေးတာလူလတ်မြတ်တဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြိမ်းချမ်းရေးတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာမှုတွေမှာ Mrs. Carter နဲ့အတူအနီးကပ်အလုပ်လုပ်ခဲ့ပူတဲ့ Carter Center ရဲ့လူခွင့်ရေးဆိုင်ရာအကြီးတန်းအကြံပေး Karen Ryan က Mrs. Carter နဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ President Carter often would speak about Mrs. Carter as the inspiration for his human rights policy. She
သမရကာတာကသူစနီး Mrs. Carter ကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူအဖြစ်မကြာခဏပြောလို့ရှိပါတယ်။Mrs. Carter ဟာအင်မတန်မြတ်မြတ်တတ်တွေးခေါ်ဆင်ခြင်တတ်သူပါဖြစ်ပြနေတာကိုသိကြလေ့လာစူးစမ်းပြီးမြတ်မြတ်တတ်ကြည့်ပါတယ် ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်။တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲ။ဒါကတော့သိအဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်။သမရအနေနဲ့ငြိမ်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုံဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ်။
မစ္စစ်ကာတာရိုးဇနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံတကာကလိလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကအကူအညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်သမရဂျီမီကာတာကိုတိုင်း2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိသလိုအဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစတီမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးစီးရဲမွေးတည်မှုပပျောက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လဲမစ္စစ်ကာတာကွဲလွန်ချိန်မှာသူရဲ့လူသားကောင်းကျိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူရဲ့စာပနာကိုလာရောက်ကာရဝပြုသူတွေလည်းအများအပြားရှိခဲ့ပါတယ်။ဒီအထဲမှာ Michael Abramson လည်းပါပါတယ
်။ I just wanted to pay my respects to Mrs. Carter. She did a lot of great things both as First Lady and with the Carter.
Miss Carter ကိုကာရဝပြုခြင်းလို့လာခဲ့တာပါ။သူဟာကောင်းကျိုးများစွာပြုခဲ့သူပါ။သမရကတော်တယောက်အနေနဲ့ရော Carter Center အနေနဲ့ရောအများကြီးကောင်းကျိုးပြုခဲ့ပါတယ်။ဒါကြောင့်ခုလိုလာပြီးကာရဝပြုတဲ့နယ်လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့မစ္စစ်ကာတာဟာသူ့တသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer But the thing I value about her the most
သူဟာရှင်းဆောင်လမ်းပြသူတူပါသူနဲ့ပတ်သက်ပြီးတော့ကျမတန်မိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူ့ရဲ့ကောင်းမွန်တဲ့စေနာနဲ့မေတ္တာတရားကိုပါမေတ္တာတရားနဲ့ဥဆောင်ပြခဲ့တယ်မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမေတ္တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာအတိုင်းလှုပ်ဆောင်သူလည်းဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒနမူနာကောင်းဖြစ်ပါတယ
်မစ္စစ်ကာတာရဲ့မွေးရမီဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့စာပနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျေးဘိုင်ဒန်သမ္မတဟောင်းဘီကလင်တန်တို့ဇနီးမောင်နဲ့အရင်သမ္မတတွေရဲ့ကတော်တွေဖြစ်ကြတဲ့ Laura Bush, Michelle Obama နဲ့ Melania Trump အပြင်ဒုသမ္မတ Kamala Harris နဲ့ Kim Moon တွေလည်းတက်ရောက်ခဲ့ကြပါတယ်။ Mrs. Carter ဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်98နှစ်အထိနေသွားခဲ့တဲ့ Bess Truman ပြည်ရင်ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော်ဖြစ်ပါတယ်။သမ္မတ Carter နဲ့အိမ်နောက်သက်89နှစ်တန်ခဲ့ပြီးသား3ယောက်သမီး2ယောက်နဲ့မိမြတွေကျန်ခဲ့ပါတယ်။လူကြီးယောဂာနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့ Mrs. Carter ရဲ့အလောင်းကိုတော့သူ့မွေးရဂျော်ဂျီယာပြည်နယ် Plains မြို့မှာနိုဝင်ဘာလ29ရက်နေ့ကမိချခဲ့ပါတယ်။သူကွယ်လွန်သွားပြီမဲ့လို့လူသားချို့ပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအကျွဲ့ဒီစားအတူယူစီရအဖြစ်ပျော်စမတ်ပြုကြံ့ရင်ခဲ့မှာဖြစ်တဲ့ဆိုရာတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာပါရစေရှင်။နောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်။ကျွန်မခင်ဗျူထွေးပါရှင်။
ခုတော့တွတ်တဆုံတဲ့ American တခွင်အစီအစဉ်လှည့်ပါဗျာ American စာသင်ကျောင်းတွေမှာဖုန်းအသုံးပြုခွင့်ပိတ်ပင်မှုဒါမှမဟုတ်စာသင်ကျောင်းတွေတွင်ဖုန်းသုံးခွင့်မပေးဖို့ခုခါစီကံထုတ်သတ်မှတ်လာကြပါတယ်။နောက်ငွေဖောင်းပွားမှုကြောင့်ဇယိတ်စက်ကတွေကြီးလာပြီးတော့ကျောင်းတချို့ပိတ်လိုက်ရတာ New York City ကစားတောက်ဆိုင်တွေဆိုင်ပြေမှာယာယီတဲထိုးရောင်းချခွင့်ပိတ်ပင်လိုက်တဲ့အကြောင်းဒီကျောင်းတွေကိုတော့ကိုအောင်စုစည်းတင်ပြထားပါတယ်ညာ။
ကယ်လီဖိုးနီးယားပြည်နယ်အတွင်းကအမေရိကန်ခြေကံပညာကျောင်းတွေမှာဖုန်းသုံးပြူရာကိုကန့်သတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးဖြစ်တဲ့ Los Angeles အခြေခံပညာကျောင်းအုပ်ချုပ်ရေးနယ်မြေအတွင်းမှာဆိုရင်ကျောင်းသူကျောင်းသားပေါင်း9သိန်းကျော်ရှိတာပါ။အခုအခါမှာတော့ကျောင်းကျိန်အတွင်းဖုန်းသုံးပြူခွင့်ပိတ်ပင်လိုက်ပြီးလာမယ့်2025ခုနှစ်ဇန်နဝါရီလမှာဒီစီမံစတင်အသက်ဝင်မှာပါ။
It's good for the governor
but cell phone တို့ပြူရာဟာဆရာဆရာမတွေကျောင်းသူကျောင်းသားတွေအတွက်အလွန်နှောက်ယှက်ဖြစ်တာကြောင့်အုပ်ချုပ်ရေးမှုအခုလိုတိုက်တွန်းလိုက်တာကောင်းပါတယ်။က ကျမကလေးတွေဆိုရင်လည်းဖုန်းကိုတစ်ချိန်လုံးကြည့်နေလို့အတန်းထဲမှာဆိုရင်လည်းစာကောင်းကောင်းသင်ယူနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်စီကံတင်းကျပ်တင်ပါတ
ယ်။ Utah, Florida, Louisiana ပြည်နယ်နဲ့ဒေသတချို့ကကျောင်းတွေမှာစာတင်ချိန်အနောက်ရက်ဖြစ်တာကြောင့်ဖုန်းသုံးပြုခွင့်ကန့်သတ်ပိတ်ပင်လိုက်ပြီးတဲ့နောက် California နဲ့ South Carolina ပြည်နယ်တွေမှာအခုလိုစီမင်းတင်းကျပ်ဖို့ဆောင်ရွက်လာတာပါ။
I mean as an educator you know I had
စာသင်ချိန်မှာဖုန်းဖြေတာမျိုးမလုပ်ဖို့ဆရာမတယောက်နေနဲ့ပြောပေမဲ့လည်းလက်မခံပါဘူးသူတို့ကဖုန်းကိုလက်ကနေပြီးတော့မချချင်ကြတာပါ TikTok Instagram ဗီဒီယိုတွေကအကျော်လေးကိုအနှောက်အယှက်ဖြစ်စေပါတယ
်ခုကကျောင်းတော်တော်များများမှာဖုန်းမသုံးဖို့အချိန်သတ်မှတ်ထားပေမဲ့လည်းကျောင်းသားတွေကတော့နှီးမျိုးစုံနဲ့ကွယ်ဝှက်အသုံးပြုကြတာကြောင့်လိုက်လံတားဆီးဖို့လည်းအခက်ကြုံရပါတယ်တကယ်လို့အရေးပေါ်အခြေအနေကြုံလာရင်သားသမီးတွေကိုဆက်သွယ်လို့မရမှမျိုးမိဘတွေကလည်းစိုးရိမ်နေကြပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကအကြောင်းတချို့မှာတော့လိုအပ်ချက်နဲ့အညီလိုက်လျောညီထွေဆောင်ရွက်တယ်လို့ဆိုရတယ
်။ A lot of places are talking about cell phone bans, but here
ကျောင်းတွေမှာ cell phone မသုံးရဘူးဆိုပြီးတော့တားမြစ်ပါတယ်။ Rock Hill ကျောင်းမှာတော့ဖုန်းသုံးခွင့်ပေးထားပါတယ်။ဒါပေမဲ့အသုံးပြုခွင့်ပေးတဲ့အချိန်မှသာသုံးရမှာပါ။ကျောင်းကိုဖုန်းယူလာလို့ရပေမဲ့ဖုန်းပိတ်ထားပြီးတော့အိတ်ထဲမှာထည့်ထားရပါမယ်။
လူမှုကွန်ရက်မီဒီယာတွေဟာလူငယ်တွေရဲ့ဘဝအပေါ်စိုးကျိုးတက်ရောက်နိုင်တာကြောင့်ဆိုရှယ်မီဒီယာမှာတင်တဲ့ဗီဒီယိုတွေမှာသတိပေးစာထည့်သွင်းပေးဖို့အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဗီဗက်မာတီကကွန်ဂရက်စ်လွှတ်တော်ကိုတိုက်တွန်းပြီးနောက်ပိုင်းမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးနယူဆမ်ကလည်းဖုန်းသုံးခွင့်စီကံတင်ချက်ဖို့ဆောင်ရွက်လာတာပါတကယ်တော့2019ခုနှစ်ကတည်းကကျောင်းကျိန်အတွင်းဖုန်းသုံးပြုခွင့်တားဆီးဖို့ကျောင်းတွေအလိုက်စီကံသတ်မှတ်ခွင့်ပေးထားတာပါခင်ဗျာလတ်စကာပြည်နယ်ဝါစီလာမှာရှိတဲ့ The Middle Lakes CCS မူဂျိုစင်တာတချို့ကိုမကြခင်အပီးတိုင်ပိတ်တော့မှာပါကိုဗစ်ကရောဂါကာလနောက်ပိုင်းငွေကြေးဖောင်းပွားလာတာအပြင်လစာနှုန်းတွေတက်လာတာကြောင့်ကျောင်းဆက်ဖွင့်ဖို့အခက်ကြုံလာတာပါ
with inflationary pressure
ငွေကြေးဖောင်းပွားလာပေမဲ့ကျွန်တော်တို့ရဲ့ဝင်ငွေကအရင်တိုင်းပါပဲဒါကြောင့်နေထိုင်စားစရိတ်ကာမိအောင်ဝန်ထမ်းတွေကိုလစာတိုးမပေးနိုင်တော့ပဲအကျဉ်းအကျပ်ကြုံနေရပါတယ
်ကျောင်းဆရာဆရာမတချို့ဟာကျောင်းဝန်ထမ်းလစာတဲ့ပူရတဲ့ဈေးဆိုင်တွေမှာပြောင်းလုလုကြပါတယ်ဝန်ထမ်းတွေအလုတ်ကနေနောက်ထပ်ထွက်မသွားအောင်မူဂျိုစန္ဒာကဖွင့်ထားတဲ့ကျောင်းတချို့ကိုပေါင်းလိုက်ရပါတယ် Anchorage မြို့စင်ဂျီဘုံချူဂီရဲ့အရက်ကမူဂျိုစန္ဒာကို1980ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါအဲ့ဒီနောက်တစားတစားမြို့ွက်ကျပြန့်လာတာကနေ CCS မူဂျိုစင်တာဆိုပြီးတော့ပြောင်းလဲခေါ်ဆိုပြီးကျောင်းတချို့ထပ်မံဖွင့်ခဲ့ပါတယ်။ကျောင်းတွေတိုးချဲ့ဖွင့်ဖို့လိုအပ်တာကြောင့်လူငယ်ငယ်သားနေထိုင်တဲ့ချူဂီရဲ့အရက်ကမူဂျိုကျောင်းကို2022မှာပိတ်ပစ်ခဲ့ရပါတယ်။
Our board of directors and our policy council
ကျောင်းအုပ်ချုပ်ရေးအဖွဲ့အကြံပေးအဖွဲ့နဲ့မိဘတွေအနေနဲ့ခက်ခက်ခဲခဲဆုံးဖြတ်ချက်ချရတာပါ။ဒီစင်တာကိုပိတ်လိုက်ဖို့ပါအဲ့ဒါဆိုရင်ငွေပိုထွက်လာပြီးဝန်ထမ်းတွေကိုနောက်နှစ်မှလစာတိုးပေးနိုင်ပါလိမ့်မယ
်ဝန်ငွေနဲ့မိသားစုဝင်တွေအတွက်ကျောင်းဆောက်ပေးဖို့အမေရိကန်ပြည်ထောင်စုအစိုးရကခုရုံးကတော့ရမုံငွေတဲရိုက်ချထားပေးပေမယ့်လဲအခုနောက်ပိုင်းမှာတော့ရမုံငွေထပ်မပေးတော့တာကြောင့်ကျောင်းတချို့ပိတ်လိုက်ရတာပါအခုလိုကျောင်းတချို့ပိတ်လိုက်ရတာကြောင့်ဖွင့်ထားတဲ့ကျောင်းတွေမှာတက်ဖို့သွားမယ်လန်ခီကအတော်လေးဝေးပါတယ
် You know I hate to use the word detrimental but
ကျစီရပျက်စီးသောဆိုတဲ့စကားလုံးကိုမတုံးချင်ပါဘူးဒါပေမဲ့အဲ့လိုဖြစ်လာပါပါဘာလို့လဲဆိုတော့ဒီလိုအခြေအနေရဲ့တက်ရောက်မှုကိုကလေးတွေကြုံရမှာပါဓာတ်ဆီဈေးတွေတက်ပြီးတော့သွာလာစရိတ်တွေတိုးလာမှာဖြစ်တယ်လို့အလုံးပုံမှန်အောင်သွားနိုင်ဖို့ခက်လာလို့ပါ
ကျောင်းတွေပိတ်လိုက်ရတာကြောင့်အခုအခါကလေး50လောက်သာကျောင်းမှာလက်ခံနိုင်တော့မှာပါတခြားကလေး55ယောက်ကတော့ Middle Lakes Center မှာကျောင်းဆက်တက်နိုင်တော့မှာမဟုတ်ပါဘူးခင်ဗျာကိုဗစ်ကရောဂါကာလအတွင်းနယူးယောက်စီးရီးကစားသောက်ဆိုင်တချို့စိုင်းပြင်လူသွားလမ်းဘေးကပ်ပြီးတော့ယာယီတဲထိုးကစားသုံးသူဧည့်သည်တွေကိုနေရာချထားပေးပါတယ်နယူးယောက်စီးရီးမှာပုံမှန်အားဖြင့်စိုင်းပြင်မှာခုလိုရောင်းချခွင့်မရှိပေမဲ့ကိုဗစ်ကာလကဆက်လို့ယောဂါကူးစက်မှုတားဆီးတဲ့အနေနဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာရောင်းချခွင့်ပေးထားတာပါခုခါမှာတော့မြို့ကောင်စီကစီမင်းစီကံတချို့ပြောင်းလဲလာပါပြီ
New York City is changing their laws for
New York City မှာဆိုင်ကိုလာစားတဲ့သူတွေထိုင်တဲ့ခုံဆိုင်ပြင်ဘက်မှာချထားဖို့အတွက်ဥပဒေအစ်စ်တွေထပ်ထုတ်ထားပါတယ်ဒီဥပဒေရအပြင်မှာချထားတဲ့ဇပွဲကလထိုင်အတွက်အခွန်ပေးရမှာဖြစ်တယ်လို့တခြားလိုအပ်မဲ့အသုံးဆောင်တွေလည်းထားပေးရမှာပါဒါ့အပြင်ယာယီအမိုးကတဲစောက်ထားတာကိုလည်းတစ်နှစ်တစ်ခါဖြတ်ပြီးတော့ပြန်ပြင်ရမှာပါ
အမေရိကန်ပြည်ထောင်စုမှာဝယ်ယူသုံးစွဲသူတွေအနေနဲ့မဖြစ်စေရေးတာဝန်ရှိသူတွေကကြက်မှတ်ပါတယ်အထူးသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာပါစားတောက်ဆိုင်ချက်ပြုတ်တဲ့နေရာအပြင်ဆိုင်တွင်းဆိုင်ပြင်မှာလည်းတန့်ရှင်းအောင်စီချောရပါတယ်ဒါ့အပြင်လည်းဆိုင်ပြင်ကယာယီတဲကိုတစ်နှစ်တစ်ခါပြန်ပြင်စောက်ဖို့ကတော့စားတောက်ဆိုင်ပိုင်ရှင်တွေအတွက်အခက်တွေ့စေရပါ
It said that we have to shut this down because
ကိုအတွက်လိုအပ်တော့လဲလုပ်ရမှာပါပဲလုပ်ငန်းအတွက်ပို့အဆင်ပြေလို့ပါဖြစ်နိုင်ရင်တော့အသစ်ပြန်ပြင်ဆောက်ရတာမျိုးမလုပ်တော့ပဲဒီတိုင်းပဲထားစီလိုပါတယ
်ကိုဗစ်ကရောဂါကာလနောက်ပိုင်းမှာငွေကြေးဖောင်းပွားလာပြီးကုန်စည်နှုန်းတွေကလည်းတက်နေတာပါဒီလိုအခြေအနေကိုကုစားဖို့အစိုးရကကြိုးစားနေပေမဲ့လည်းခုထိတော့မအောင်မြင်သေးပါဘူးအမေရိကန်သမ္မတရွေးကောက်ပွဲနီးလာတာကြောင့်ဒီလိုပြဿနာတွေကိုဖြေရှင်းပေးမယ်ဆိုပြီးတော့လဲသမ္မတလောင်းတွေကမဲဆွယ်စည်းရုံးနေကြပါတယ်ဒါပေမဲ့လဲကိုရတဲ့ဝင်ငွေပေါ်ကသာဆုံးဖြတ်လုပ်ကံရမှာဖြစ်တယ်လို့ဆိုသူကပြောပါတယ
် We will try the first year and see how it goes but
ပထမတစ်နှစ်စမ်းလုပ်ပြီးတော့အခြေအနေကိုကြည့်ပါမယ်ကျမတို့ရောင်းရသမျှငွေနဲ့ပြန်ဆောက်ရလို့ကုန်တယ်ဆိုရင်တော့ကျမတို့အပြင်ဘက်မှာထိုင်မှုနေရာထားတော့မှာမဟုတ်ပါဘူးဆိုင်ကန်းချင်းနဲ့ပဲဆက်ဖွင့်သွားပါတော့မယ်
။စားသောက်ဆိုင်ပိုင်ရှင်တွေဟာယာယီတဲကိုစောင်းကာလမှာဖြုတ်ချသိမ်းဆည်းရမှကြောင်းသိမ်းဆည်းဖို့ကုန်ကြစည်းရိမ်လည်းပူလာမှာပါ။နွေရာသီမှာဆိုရင်တော့အစ်စ်ပြန်တက်ဆင်ရမှကြောင်းအငြင်းငွေတောင်ကြံမမလားဆိုပြီးတော့လဲဆိုရင်နေကြတာပါခင်ဗျာ
။ခုတော့သိပ္ပံနဲ့နီးပညာကဏ္ဍမှာမြေရှား dress နေဘလောက်အရေးပါလဲဆိုတဲ့အကြောင်းကိုဓာတုဗေဒပညာရှင်ဒေါက်တာခင်ပေါင်းညွန်နဲ့ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဆရာခုမြေရှား dress အကြောင်းကိုသိချင်လို့ပါဆရာ။ဒီမြေရှား dress ပေါ့နော် rare earth elements ဆိုလို့ရှိရင်မြန်မာနိုင်ငံမှာလည်းထွက်တဲ့ဒီအမတန်မှအသုံးဝင်တဲ့ဆိုပြီးတော့နိုင်ငံတိုင်းကလည်းလိုချင်နေပါတယ်ဆရာ။ဆိုတော့ဒီ dressing မှာဘယ်နှမျိုးပါပါလဲဆရာဘယ်နှမျိုးကိုမြေရှား dressing လို့ခေါ်ပါလဲ
မြေရှား dressing ပေါ့ဥပမာ18ခုရှိတယ်လို့ကျွန်တော်မှတ်ထားတယ်တကယ်တည်း Lander Knight series လို့ခေါ်တယ် Lander Knight မှာ F block လို့ခေါ်တယ်အဲ့ဒီကောင်15ခုပါတယ်နောက်တစ်ခုက Scandinavian နဲ့เนาะ Ethiopian ကနှစ်ခုပါတော့စုစုပေါင်း18ခုဖြစ်သွားတယ်စကန်ဒီယန်အီတဘီယန်ကသူတို့နှစ်ခုကိုကျွန်တော်တို့ကအပူကိုထည့်လာတယ်လို့လည်းထင်ကြတယ်။သို့တော်လည်းသူလည်း Red Artem ပါတယ်။ Lantern Knight Series ကတော့အမနာအရေးပါတဲ့ Red Artie လို့ကျွန်တော်တို့ဟောမှတ်တမ်းတင်ထားတာပေါ့
။ဆရာ Red Art နော်ဒီ Elements ာဘာကြောင့်အရေးပါတာပါလဲဆရာ
။အဲသူ့မှာတော့ထူးခြားတဲ့ဂုဏ်တတ္တိရှိတယ်လို့ကျွန်တော်တို့တွေ့ရလို့ပဲအမနာထူးခြားပါတယ်ဥပမာအဖြစ်မီဆိုဒီယန်နဲ့ဆာမာရီယန်တို့ဆိုရင်နော်နီယိုဒီယန်လို့ခေါ်တယ်အဲဆာမာရီယန်ဒီပစ္စည်းနှစ်မျိုးဆိုရင်ကြံတဲ့စီမှာမတွေ့ရတဲ့တန်လိုက်ဓာတ်အမလန်ကောင်းတယ်ပါမနန့်မက်ဂနက်လုပ်လို့ရတယ်အဲတော့သူ့ကိုကျွန်တော်တို့ကအများအားကောင်းတဲ့တန်လိုက်ဓာတ်လုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်နေရာသုံးလဲဆိုရင်အခုကွန်ပျူတာ hard disk တွေမှာသုံးတယ်ဒါမှမဟုတ်ရင်ကျွန်တော်လေအားလျှက်စက်လေတဲ့နေရာမှာသုံးတဲ့နေရာမှာလဲသူကဒီအားလျက်စင်မှာချက်ချင်းချက်စစ်တာပြန်ထုတ်ပေးနိုင်တဲ့နေရာတွေမှာသုံးရတဲ့အတွက်အဲ့ဒီနီယိုဒီယန်နဲ့ဆာမာရီယန်ကတော့အမှန်အရေးပါတဲ့ဟာဖြစ်တယ်နောက်တစ်ခုကအယောင်တောက်တာပေါ့ဖော့စဖာဖြစ်တာအမှောင်ထဲမှာမြင်ရတဲ့ဟာတွေပဲကျွန်တော်အခုတတိအများကြီးသုံးနေကြတဲ့အမှောင်ထဲမှာကြာကြာမီးခလုတ်ပိတ်ထားတယ်ဒါပေမဲ့မီးခလုတ်ပဲနားလဲစမ်းလို့ရတယ်မြင်နေရတယ်ဒါဖော့စဖာဆိုခေါ်တယ်အဲ့ဒါယူရိုပီယန်နဲ့နော်ဒါဘီယန်ပေါ့အဲ့ဒီမှာဒီတတိတွေရှိပြန်တယ်အဲ့ဒီတတိတွေရှိတဲ့ဟာကျွန်တော်မီးလုံးမီးကြောင်းတွေ frozen မီးကြောင်းတွေမှာ phosphor ဖြစ်အောင်လို့ထည့်မယ်ဆိုရင်ဒီတတုနော်အောက်ထပ်လေးတွေကျွန်တော်တို့တုတ်ပေးခြင်းအဖြစ်အမှန်အအဆင်ပြေသွားတယ်နောက်တစ်ခုကတော့ catalyst ဓာတ်ကူပစ္စည်းအနေနဲ့လည်း cerium ဆိုရင်အများကြီးသုံးတယ်သူကလည်းအများကြီးရှိတယ်အဲ့လက်တနံတို့ကတော့ကြာတော့ဒီရေနံသန့်စင်တဲ့နေရာမှာသုံးပါတယ်အဲ့ဒီ catalyst တွေကချက်ချင်းချက်ချင်း w တာကိုတင်မြန်သေးတယ်နည်းနည်းပေါ်ပါထည့်ပြီးုံနဲ့ဒီပစ္စည်းကဓာတ်ကူပစ္စည်းဖြစ်ပြီးတော့ဓာတ်ကူလေပြီးရင်ဒီပစ္စည်းကသူကိုယ်တိုင်ကတော့မပြောင်းဘူးသူများဓာတ်ပြုချင်းအတွက်ကိုလွယ်ကူအောင်လို့သူကကူညီပေးတဲ့အတွက်စီရီယန်တို့ကိုအမှန်တမ်းထိရောက်တဲ့ပစ္စည်းအနေနဲ့သုံးတယ်စတုထအချက်ကျွန်တော်ပြောချင်တာကအရေးအကြီးဆုံးကလန်တနာပဲအဲ့ဒါကိုနီကယ်တတ်တူနဲ့နှစ်ခုလို့ကျွန်တော်တို့က ဒီဖုန်းတို့ကွန်ပျူတာတို့နောက်ဆုံးကြတော့ electric vehicle လို့ခေါ်တဲ့ပြည့်စစ်ကားတွေမှာအဲ့ဒီလန်တနံကိုတုံးပါတယ်အဲ့ဒီလန်တနံကအရေးကြီးတဲ့ဒီဘက်ထရီတွေမှာတုံးလာကြာရှည်ခံတဲ့ဘက်ထရီတွေမှာတုံးလာတွေ့ရပါတယ်အခုထက်တည်းလဲသူတေသနာလုံနေသေးပဲထပ်ခါထပ်ခါနဲ့လုံရင်နောက်ဆုံးကြတော့ကျွန်တော်တို့အဖြေကောင်းကောင်းရသွားရင်အမှန်အင်အားကောင်းတဲ့ဘက်ထရီတွေထွက်လာမှဆိုရင်ကျွန်တော်ဆိုလာဆဲလ်တွေမှာအရန်တုံးလို့ခေါင်းတဲ့ဆိုလာနဲ့တွဲတုံးတဲ့ဘက်ထရီတွေကိုရမှာဖြစ်ပါတယ
်အဲ့ EV ကားလို့ခေါ်တဲ့ဒီလျှက်စစ်ကားတွေအတွက်ကဒီ rare earth elements မရှိမဖြစ်ပဲပေါ့နော်ဆရာနောက်စစ်ဖက်တွေဘာတွေမှာလဲတော်တော်အသုံးတည်တယ်ပြောတယ်အဲ့ဒါလည်းရှင်းပြပေးပါဦးဆရာ
အဲသူကဒီ missile ကို guide လုပ်ဖို့တော့ဘာလို့ကြတော့နေရာပေါ်တိတိကျကျသွားဖို့ဟာတွေခဲရန်တွေကိုလမ်းညွှန်ဖို့ radar တွေမှာလဲဒီ red earth တွေအရန်သုံးပါကာကွယ်ရေးစနစ်တွေမှာပေါ့ကျွန်တော်တို့ဒီ jumper တွေဘာတွေမှာအများကြီးထည့်သုံးရတယ် red earth ကမရှိမဖြစ်ဒီစီးရေးအတွက်ကိုခဲရန်တွေ laser တွေနောက်တော့ guided missile တွေမှာအများကြီးသုံးတယ်ဒါကြောင့်သူ့ကိုလည်းအရေးပါတဲ့အနေနဲ့သုံးလို့ရတယ်။ဒီဆေးဘက်ဆိုင်ရာလို့ဘာလို့မှလည်းအများကြီးသုံးပါတယ်။ဒီမီရှာဒရက်ဆင်လို့ပြောတဲ့ဟာကကျွန်တော် MRI ပေါ့ကိုယ်ထဲမှာရှိတဲ့ကလီဇာပစ္စည်းတွေကိုတန်လိုက်ပုံရိပ်နဲ့ရိုက်ရင်သုံးရတယ်။အဲ့ဒီ red earth elements ကနေပြီးတော့လုပ်လို့ရတဲ့ပစ္စည်းတွေကနေပြီးတော့ MRI ပုံရိပ်ကိုရိုက်ပါတယ
်။ဆရာတော့ဒီဒီ rare earth elements ပေါ့နော်ဒီကအရေးအမတန်အသုံးတည်တဲ့အရေးပါတယ်သူရဲ့အနာဂတ်အလားအလာလေးနည်းနည်းပြောပြပေးပါဆရာ
ဒီ mobile phone လို့ drone လို့မှာတော့သူကတော့တော်တော်အရေးပါမှာကျွန်တော်တို့ကဒီ mobile phone အကောင်းဆုံးလုပ်မယ်ဆိုရင်နှစ်90လောက်ထိ battery အားမသွင်းရတဲ့ဟာတွေလုပ်နိုင်တယ် drone ဆိုလည်းဒီလိုကအပေါ်မှာပြန်ပြီးတော့ပြန်မဆင်းမနဲ့အကြာကြီးအားမသွင်းမနဲ့လုပ်နိုင်တယ်အခုခေတ် AI နည်းပညာအတွက်ကိုရဲအားကမရှိမဖြစ်ပဲ။ဘာကြောင့်လဲဆိုရင်ဒီစွမ်းရင်ရမယ်စွမ်းရင်ရရင်စွမ်းရင်ကိုအဆက်မပြတ်ပေးသနိုင် AI နည်းပညာနဲ့ကျွန်တော်တို့ information လာပေးနေပါသူကဆက်လုပ်သွားလို့ရတယ်လမ်းပေါ်မှာလူမပါဘဲနဲ့မောင်းသွားမဲ့ကားတွေပါဆိုရင်နော်ကုနာဆရာစစ်ကားနဲ့လူမပါတဲ့မောင်းတဲ့ကားနဲ့ဆိုရင်လူတွေကဘာမှမလုပ်တော့ဘူးဒီရဲအားစင်နဲ့အကျိုးပြုနိုင်တဲ့ခက်ကာလကိုရောက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒေါက်တာခင်မောင်ညိုပါမြေရှား tracing တွေကိုပေါ့တဲ့မြေရှားနဲ့လေးတဲ့မြေရှားအဖြစ်ခွဲထားပါတယ်။ပေါ့တဲ့မြေရှား tracing တွေက lanthanum, cerium, praseodymium, neodymium, samarium နဲ့ europium တို့ဖြစ်ပြီးလေးတဲ့မြေရှားတွေမှာတော့ gadolinium, holmium, erbium, thulium, ytterbium, lutium, scandium နဲ့ yttrium တို့အပြင်မြန်မာနိုင်ငံကချင်ပြည်နယ်မှာထွက်တဲ့ terbium နဲ့dysprosium တို့လည်းပါပါတယ်ဒီနှမျိုးဟာအခုချိန်မှာကမ္ဘာတလွှာလျှက်စစ်ကားတွေလေယာဉ်လျှက်စစ်ထုတ်တာပိုင်တွေအတွက်မရှိမဖြစ်လိုအပ်တဲ့ permanent တန်းလိုက်ထုတ်ရမှာအရေးပါတဲ့ပစ္စည်းဖြစ်နေတယ်လို့2024မေလထုတ် Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့ဒီလိုအမတန်အရေးပါတဲ့မြေရှားသတ္တုတွေကိုမြန်မာနိုင်ငံမှာစနစ်တကျရှာဖွေတာတူးဖော်တာတွေမလုပ်နိုင်သေးပဲဖြစ်နေတယ်ဆိုတော့ကိုတင်ပြရင်ဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလဲပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအ
ောင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးလို့ရဆိုရင်တော့ bamis@voanews.com ကိုပို့ပို့နိုင်ပါတယ်ခင်ဗျအခုတော့သတင်းအချင်းချုပ်ကိုကျွန်တော်ကတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီရေးဆောင်ရွက်နေသူတွေကိုအမေရိကန်ကတိုက်ရိုက်ထောက်ကူဆက်လက်ပေးရမှာဖြစ်ကြောင်းဩဂတ်စ်လ16ရက်နေ့မှာမြန်မာအရေးဦးဆောင်လှုပ်ရှားနေသူတွေနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးဌာနအချံပေးတွန်ဆူလီဗန်နဲ့အမေရိကန်အစိုးရနိုင်ငံတကာကူညီရေးထောက်ပံ့ရေးဌာနလက်ထောက်စီမံခန့်ခွဲရေးမှူးမိုက်ကယ်ရှစ်ဆာတို့ကပြောကြောင်းအမေရိကန်နိုင်ငံရေးဌာနကကြေညာချက်ထုတ်ပါတယ်။တခါဂါဇာအပြစ်ရရေးအရင်ကသဘောတူညီထားတဲ့အချက်တွေနဲ့သဘောထားကွဲနေသေးတဲ့အချက်တွေကြားကွာဟမှုကိုဆက်ဆက်ပေးနိုင်မဲ့အဆိုပြုချက်တရက်ကိုအစ္စရေးနဲ့ဟာမတ်တို့ကိုချပြခဲ့တယ်လို့ဂျာဝင်ဆောင်ရွက်နေသူတွေကတောက်ကြနေမှာကြေညာပါတယ်ဗျ။ထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးတိုက်ဖြစ်ပါတယ်ဗျရုပ်တံဒါရိုက်တာကတော့ James Smith ပါကျွန်တော်ကတော့အစီအစဉ်မှုအဖြစ်ဆောင်ရွက်ခဲ့တဲ့ညီမကြီးပါခင်ဗျာတော်တော်ရှင်နေအားလုံးဘေးရန်နေခင်ပါလိမ့်ခင်ဗျာ